အမေရိကန်ပြည်တော်စုကကုလသမဂ္ဂလုံခြုံရေးကောင်စီမှဂါဇာအပြစ်ရရေးအစိုးပြချက်ကိုဗီဒီယိုအာဏာနဲ့ပယ်ချလိုက်ပါတယ်။ဇာဂါရီလွတ်ပေးရေးနဲ့ဂါဇာမှာအမြဲတမ်းအပြစ်ရရေးကိုတောင်းဆိုလိုက်ပြီးအစိုးပြဆုံးဖြတ်ချက်ဟာဟာမတ်စ်ကိုတရင်အမပေးရရောက်နိုင်မယ်လို့ပြောပါတယ်။ဇာဂါလွတ်မြောက်ရေးမပါတဲ့အပြစ်ရရေးကိုမထောက်ခံဘူးလို့ညှိနှိုင်းပွဲတွေမှာပြောခဲ့တယ်လို့ဒါရှင်ခန့်စ်ဆုံးသက်ရေးဟာဇာဂါလွတ်မြောက်ရေးနဲ့အတူလာမယ်ဆိုတာကိုအရင်လုံခြုံရေးကောင်စီတောင်းဆိုချက်တွေမှာပြောထားပြီးဖြစ်ပါတယ်လို့ကူလာသမကဆိုင်ရာဒုတိယသံအမတ်ကြီးရောဘတ်ဝူဒ်ကပြောပါတယ်အဆိုပြုမူကြမ်းကိုရွေးကောက်ခံလုံခြုံရေးကောင်စီအဖွဲ့ဝင်ဆယ်နိုင်ငံကရေးဆွဲခဲ့တာပါဒီမူကြမ်းကအန္တရာယ်များတဲ့သတင်းစကားမဟုတ်ပါဘူးဗီဒီယိုသုံးလိုက်တာကသာသူ့အစီအစဉ်အတိုင်းဆက်လုပ်နိုင်တယ်လို့အစ္စရေးကိုအန္တရာယ်များတဲ့သတင်းစကားပါလိုက်တာဖြစ်ပါတယ်လို့ကူလာသမကဆိုင်ရာဒုတိယပါလက်စတိုင်းသံအမတ်ကြီးမာဂျက်ဘန်မီယာကတုံ့ပြန်ပြောကြားပါတယ်ပါဝင်ပတ်သက်နေတဲ့အဖွဲ့အားလုံးကချက်ချင်းပါအကြောင်းချက်မှမသတ်မှတ်ဖဲအပြစ်ရဖို့ဆက်လက်ပြီးတော့မှချက်ချင်းပါအကြောင်းမှမသတ်မှတ်ဖဲတရားခံတွေကိုလွတ်ဖို့ဘူးချမ်းကအဆိုပြုထားပါတယ်